Islamic Sunyao IS ဖွဲ့ ရဲ့ ကောင်းဆောင် Abu Bakr al-Baghdadi ကို ပြစ်မှတ်ထားပြီး အပြင်းထန် ချေမှုနဲ့ American စစ်တပ် အထူး တပ်ဖွဲ့ရဲ့ Syria နိုင်ငံ အနောက် မြောက်ပိုင်းက စစ်ဆင်ရေး အောင်မြင်ကြောင်း American သမ္မတ Donald Trump က ကြေညာလိုက်ပါတယ် Baghdadi ဟာ ဘယ်လို လူမျိုးလဲ ဆိုတာနဲ့ သူမရှိတော့တဲ့ နောက်ပိုင်း IS အကြမ်းဖက် ဝါဒီ ဖွဲ့ ရဲ့ အနာဂတ် က ဘယ်လို ဖြစ်လာနိုင်မလဲ ဆိုတာကို VOA ရဲ့ Interior Science Bureau GK Steve Harman VOA သတင်းတောက်တွေ ဖြစ်တဲ့ Ken Brad Demir နဲ့ Jeff Seldin တို့ရဲ့သတင်းဆောင်မတွေကိုစူးစိပြီးမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်
Syria နိုင်ငံ Idlib မှာ American တပ်ဖွဲ့တွေနဲ့ထိတ်တိုက်တွေ့တဲ့အချိန် Islamic အစွန်းရောက် IS ခေါင်းဆောင်ကသူ့ကိုယ်မှာဝတ်ထားတဲ့အသေးခံဘုံးကိုလှိုင်ကောင်းတစ်ခုထဲမှာဖောက်ခွဲခဲ့တာမှာသူ့အပါဝင်ကလေးသုံးဦးလည်းသေဆုံးသွားကြောင်း American တပ်ဖွဲ့ဝင်တွေတဦးတယောက်မှာကြာဆုံးမှုမရှိကြောင်း Donald Trump ကအင်ဗျူရောတန်တမန်ခန့်မှတင်မှာမိနစ်50နီးပါးကြာတနင်္ဂနွေနေ့မှာကြေညာခဲ့တာပါစနေနေ့ကနှစ်နာရီကြာတဲ့အမေရိကန်ရဲ့စစ်စင်ရေးအတွင်း IS ခေါင်းဆောင်ဘဒါဒီဟာသူ့ရဲ့နောက်ဆုံးအချိန်မှာအော်ဟစ်ငိုကြွေးညှဉ်းညူနေခဲ့တယ်လို့လဲသမ္မတကပြောပါတယ်
He didn't die a hero, he died a coward.
သူဟာသရေကောင်းတူလို့သေဆုံးခဲ့တာမဟုတ်ပါဘူးသရေဘောကြောင့်သူတူလို့သေဆုံးသွားတာဖြစ်ပါတယ်
ဘက်ဒါဒီရဲ့ကျွင်းကျန်ရှုပ်အလောင်းကိုနေရာမှာတင်15မိနစ်အတွင်းမြို့ပြစာဒီအန်နေစစ်ဆေးပြီးအတီးပြုတ်ဖော်ထုတ်နိုင်ခဲ့တယ်လို့လဲသမ္မတကပြောပါတယ်အီရန်နိုင်ငံမြောက်ပိုင်းကမိုးဆူးမြို့ကို IS တို့သိမ်းယူနိုင်ခဲ့တဲ့2014ခုနှစ်မှာဘက်ဒါဒီဟာသူဟာကမ္ဘာမွတ်စလင်အတိုင်းအဝိုင်းရဲ့နိုင်ငံရေးနယ်ဘာသာရေးခေါင်းဆောင်နောက်အစ္စလာမ်နိုင်ငံတော်အကြီးအကဲခါလစ်ဖြစ်တယ်လို့မိုးဆူးမြို့ကဗလီမာ
وإن إخوانكم المجاهدين قد من الله تبارك وتعالى
ကျွန်တော်တို့ကို အုပ်ချုပ်ဖို့ကျွန်တော်အနှင်းခံရပေမဲ့ကျွန်တော်ဟာအတော်ဆုံးလူတော်မဟုတ်ပါဘူးကျွန်တော်လုပ်ရသည့်မှန်တယ်ဆိုရင်ကျွန်တော်နောက်ကလိုက်ကြပါကျွန်တော်လုပ်ရသည့်မှားနေတာတွေ့ရင်ကျွန်တော်ကိုအကြံဉာဏ်ပေးလမ်းပြကြပါကျွန်တော်ဟာအလားစင်မြတ်ရဲ့အမိန့်ကိုမနာခံဘူးဆိုရင်ကျွန်တော်ကိုလည်းဖိစံကြပါ
ဘက်ဒါဒီရဲ့အစ္စလာမ်နိုင်ငံတော်ဆိုတဲ့ကာလီဖိတ်နယ်မြေကဆီးရီးယားမြောက်ပိုင်းဒေသတွေနောက်အီရတ်နိုင်ငံရဲ့40ရာခိုင်နှုန်းလောက်ရှိခဲ့ပေမဲ့တခြားမွတ်စလင်ခေါင်းဆောင်တွေကတော့သူ့ရဲ့အဆိုကိုပေးချခဲ့ပါတယ်ဒါပေမဲ့လည်းထောင်နဲ့ချီတဲ့နိုင်ငံသားတိုက်ခိုက်ရေးသမားတွေ IS အစွန်းရောက်အဖွဲ့ကိုဝင်ရောက်လာစေခဲ့ပြီးအနောက်နိုင်ငံတွေနဲ့အရှေ့အလယ်ပိုင်းမဟာမိတ်တွေအပေါ်ဆန့်ကျင်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ် Syria နိုင်ငံ Raqqa ကို Caliphate ဒေသရဲ့မြို့တော်အဖြစ် IS တို့ကတစ်ဖက်တည်းကြီးညာခဲ့ပြီးလူမှုဝန်ဆောင်မှုတွေနဲ့အခွန်ကောက်ခဲ့သလို Islamic တရားစီရင်ရေးရဲ့တင်းကျပ်တဲ့စနစ်ရက်စက်မှုတွေနဲ့အုပ်ချုပ်ခဲ့တာပါ ဒါပေမဲ့လည်း Baghdadi ကိုဖတ်မိရေး 2016 ခုနှစ်မှာဒေါ်လာ 25 သန်းစုငွေထုတ်ခံရပြီးနောက်မှာတော့ ပြီးခဲ့တဲ့အေဗီလာက30မိနစ်ကြာဗီဒီယိုတစ်ခုထုတ်ခဲ့တာကလွဲလို့သူ့ကိုမတွေ့ရတော့တာဖြစ်ပါတယ်။သူ့အသက်ရှင်လျက်ရှိနေတယ်ဆိုတာကိုတက်တေပြဖို့အတန်အတွင်းတိတ်ခွေတွေမှာတခါတလေပြန်ပြီးပေါ်လာတတ်ပါတယ်။မိုဘိုင်းဖုန်းမသုံးသလိုတနေရာကနေတနေရာကိုပြောင်းရွှေ့ပုံအောင်နေတတ်ပါတယ်။ရင်တန်းနဲ့ခီးသွားတာမျိုးကိုလည်းရှောင်ခဲ့ပါတယ်။
ဘက်ဒါဒီကိုအီရန်နိုင်ငံဆာမာရာမြို့မှာ1921ခုနှစ်ကမွေးဖွားခဲ့ပြီးဖခင်ကတော့ကိုအောင်ကျန်းစာတင်တဲ့ဆရာဖြစ်ပါတယ်။ကာလစ်ဖြစ်ချင်းညာထားတဲ့ IS ခေါင်းဆောင်ဘက်ဒါဒီကိုချေမုန်းလိုက်နိုင်ပြီဖြစ်ပေမဲ့ IS ကိုချေမုန်းရေးပိုင်းကိုရှော့ချသွားမှာမဟုတ်ဘူးလို့အမေရိကန်ကဂရုပြုပြောဆိုထားပါတယ်။ အခုစီးနင်းတိုက်ခိုက်မှုအတွင်မှာလည်းအမေရိကန်ကတိတ်ကိုအလိုရှိနေတာတွေကိုတင်းစီရမိတယ်လို့ပြောပါတယ်။ဒါပေမဲ့လည်း IS ခေါင်းဆောင် Baghdadi တေဆုံးသွားတာတခုတည်းနဲ့တော့ IS ကိုချင်းမှုန်းရေးအတွက်မလုံလောက်ဘူးလို့အမေရိကန်အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဟောင်း James Clapper က VOA ကိုပြောပါတယ်။ IS တို့ကဗဟိုချုပ်ကင်မှုကိုပိုပြီးဖြေလျှော့ထားပြီးနောက်ထပ်ခေါင်းဆောင်တွေကိုလည်းမွေးထားတယ်လို့သူကထောက်ပြပါတယ်။ခေါင်းဆောင် Baghdadi မရှိတော့ပေမဲ့ IS အနေနဲ့ဆက်ပြီးကောင်းကောင်းရှင်သန်ရပ်တည်နိုင်တယ်လို့အမေရိကန်နဲ့တခြားနိုင်ငံတွေရဲ့လက်တလောထောက်လှမ်းရေးအချက်လက်တွေကဖော်ပြကြပါတယ်။
ဆီးရီးယားနဲ့အီရတ်နိုင်ငံတွင်မှထိန်းချုပ်နေမည်မရှိတော့ပေမဲ့လို့လဲ IS အကြမ်းဖက်ဝါဒီအဖွဲ့မှခမန်းကြီးတိုက်ခိုက်ရေးသမား1000ကနေ1000ခွဲအထိဆီးရီးယားနဲ့အီရတ်နိုင်ငံတဝန်းမှာရှိနေစေပါဒါအပြင် IS အကြမ်းဖက်ဝါဒီအဖွဲ့မှထူကွဲရောင်းချနိုင်တဲ့ပစ္စည်းတန်ဖိုးဒေါ်လာတန်း300ကျော်ဖို့အပြင်လက်ဝံမှာလည်းငွေအပြည့်ရှိတယ်လို့အစိုးရတာဝန်ရှိသူတွေကယုံကြည်ထားပါတယ်